ဒီကြလွတ်လပ်တဲ့ထိုင်ဝမ်ကျွန်းအနာကပြောင်းလဲသွားတဲ့အထိသက်ရောက်မှုတွေရှိနိုင်တယ်လို့ပြောနေကြတဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရ DPP ပါတီကဝီလျံလိုက်ချင်တဲအနိုင်ရသွားပြပြီးတရုတ်ပြည်မကြီးကဖီအားတွေကြားကမက်ဆန္ဒရှင်တွေဘလို့ဆုံးဖြတ်မဲ့ပေးခဲ့ကြပါလဲကိုယ်တိုင်မဲ့ပေးခဲ့တဲ့ Radio Taiwan International သတင်းဌာနမြန်မာပိုင်းအစီအစဉ်ကကို Thomas Chen ကိုမဆုမြတ်မွန်က Zoom ကဆက်သွယ်ပြီးမေးထားပါတယ်ခင်ဗျာ
ခါတိုင်းမဲပေးထားတဲ့စာရင်တော့ဒီတစ်ခေါက်မဲပေးတာကြပို့ပြီးထူးခြားတာလူငယ်တွေတော်တော်များများထွက်လာတယ်ပုံမှန်ဆိုရင်တော့အရင်ပြီးခဲ့တဲ့အခေါက်တွေရတဲ့စာရင်လူငယ်တွေပုံများလာတယ်ပြီးဝိုင်းလူငယ်တွေကပို့ပြီးတက်ကြွလာတာတွေ့ရတယ်ခင်ဗျပုံမှန်အပြင်ဆိုရင်တော့တချို့ဆိုရင်တော့ဟိုမှာမဲယုံပိတ်ခန်းကြီးမှာအရင်ခါတိုင်းနေဆိုအဲ့လိုအချိန်မှာသွားကြတာရှိတယ်ဒါပေမဲ့ဒီတစ်ခေါက်မှာဆိုမနေ့အစောကြီး၈နာရီလောက်ထိရထားပြီးတော့လူတွေကအဲ့ဒီကိုရောက်ပြီးတန်းစီနေကြပြီဆိုတော့လူတန်းစီတာတော်တော်တော့ကြာတယ်ခင်ဗျပုံမှန်အပြင်45မိနစ်တော့တော့ကြာစီရတယ်45မိနစ်တနားရောက်စီရတယ်ခင်ဗျဟုတ်
ဆိုတော့ဒီတစ်ခေါက်ရွေးကောက်ပွဲကကိုသောမဆက်တွေ့တာဘယ်နှချိန်မြောက်မဲပေးတဲ့ရွေးကောက်ပွဲလို့ပြောလို့ရလဲ
ဒီတစ်ခေါက်ဆိုရင်တော့ကျွန်တော်3ချိန်မြောက်လို့တော့ပြောလို့ရတယ်ခင်ဗျ3ချိန်မြောက
်ဟုတ်ဆိုတော့3ချိန်မြောက်ရွေးကောက်ပွဲမှာဒီတစ်ခေါက်ကကို့အတွက်ဘာကြောင့်ပေါ့နော်ဟိုအရေးကြီးတဲ့ရွေးကောက်ပွဲလို့ထင်လဲဆိုတာလည်းပြောရှင်းပြပါလားရှင့်
အော်ဒီတစ်ခါကကြတော့ပုံခါတိုင်းပုံမှန်ထက်ဆိုင်တော့ပေါ့နော်မတူတာကြတော့ဘာဖြစ်ရလဲဆိုတော့တဖက်ရဲ့ဒီဖီအားတွေလည်းများတာတွေပေါ့နော်အဲ့ဒီအတွက်ကြောင့်ပြီးဝရင်အော်ဒီထိုင်ဝမ်လူငယ်တွေကြားမှာလည်းပို့ပြီးစိတ်ပူတာကခိုဘက်ကဖီအားတွေပေးမှာဒီလိုမျိုး pressure တွေပို့ပြီးများလာတဲ့ခါကျရင်ထိုင်ဝမ်ရဲ့မူရကိုပိုင်ရက်တည်နေတဲ့ဒီ statusစကူကနေအပြောင်းလဲဖြစ်မှာကြောက်တဲ့အတွက်ကြောင့်ပေါ့နော်လူငယ်တွေတော်တော်များများရတယ်မဲထဲဖို့အတွက်ပေါ့နော်အားပေးကြတယ်ပေါ့နော်ကျွန်တော်တငယ်ချင်းတွေမှာဆိုရင်လည်းဒီအမေရိကနေပြီးတော့မှတကူတကပြန်လာပြီးမဲပေးတဲ့တငယ်ချင်းတွေတော်တော်များတယ်ခင်ဗျအဲ့ဒါကိုကြည့်ချင်းအားဖြင့်ဆိုတော့လူငယ်တွေကြားမှာပို့ပြီးတော့ connection တွေမိတာလေခါတိုင်းဆိုရင်မဲပေးတာလူကြီးပိုင်းတော့ပဲစိတ်ဝင်စားကြတယ်ဆိုပေမဲ့ခုဒီနောက်ပိုင်းမှာဆိုရင်လူငယ်တွေတော်တော်များများဟောအချင်းချင်းပေါ့နော်မဲထဲဖို့ဥမာမနေ့ကဆိုရင်လည်းမဲထဲဖို့မမေ့ကြဖို့ဒီလိုမျိုး social media မှာလှမ်းပြီးတတိပေးတာတို့ဘာတို့အဲ့မျိုးတွေတွေ့ရတယ်ခင်ဗျအဲ့ဒါကြောင့်လည်းဒီတစ်ခေါက်မဲရေတော့ပွဲကြတော့ပုံမှန်နေတဲ့စာရေးပို့ပို့ပြီးအရေးကြီးတယ်လို့ကျွန်တော်ကိုယ်တိုင်လည်းခံယူမိတယ်ခင်ဗျာဟုတ်ကဲ
့ဟိုဆော့ဆော့ကကို Thomas ပြောခဲ့တယ်လို့ပဲပေါ့နော်ဒီရွေးကောက်ပွဲမစခင်အထီကိုဒီထိုင်ဝမ်ဒီစစ်နဲ့ငြိမ်းချမ်းရေးရမယ်ရွေးကောက်ပွဲဖြစ်တယ်ဆိုတာမျိုးအထီကိုဒီတရုတ်ပြည်မကြီးကပြောပြတော့မှဟိုသူတို့လိုလားတဲ့ပါတီကိုမဲပေးဖို့အတွက်ပေါ့နော်ဟို6တမျိုး6တမျိုးတိုက်တွန်းခဲ့တာတွေလည်းရှိတယ်ပေါ့လေဆိုတော့အဲ့ဒီတိုက်တွန်းမှုတွေကရောဒီမဲပေးတဲ့မဲဆန္ဒရှင်တွေအပေါ်မှာသူတို့ရဲ့ဆုံးဖြတ်ချက်ပေါ့နော်ဘယ်သူ့ကိုမဲထည့်မယ်ဆိုတဲ့ဆုံးဖြတ်ချက်ပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိတယ်လို့ရောပြောလို့ရလဲရှင့်
အတက်ရောက်မှုကတော့နည်းနည်းတော့ရှိတာပေါ့ခင်ဗျာဘာဖြစ်လို့ဆိုတော့ဒီလိုမျိုးဒါပေမဲ့တချို့ကြတော့လည်းဒါဆွတ်ဖက်မှုတမျိုးတစ်ခုဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီဥစ္စာကိုကျတော့သူကလစ်လူရှုတဲ့လူရှိတဲ့လူတချို့ကြတော့အလေးထားတာတွေရှိတယ်ဥပမာဆိုတကယ်ပဲပေါ့နော်အကယ်၍ဒါသူတို့လိုလားတဲ့ပါတီရတာအကယ်၍ဒါမရဘူးဆိုရင်တကယ်ပဲစစ်ဖြစ်မလားဒီလိုမျိုးပေါ့နော်စိုးရိမ်ပူပန်မှုတွေတော့ရှိတာပေါ့ခင်ဗျာအဲဒီတော့ကြောင့်လည်းတချို့ကြားသိရတာပေါ့နော်တချို့မိသားစုတွေမှာဆိုရင်လည်းအဖေမေကိုနိုင်ရကြတယ်သူတို့လိုလားတဲ့ပါတီကိုပဲမဲထည့်လိုက်ရကောင်းမယ်ဘာဖြစ်လို့သူတို့သားသမီးတွေတကယ်စစ်ဖြစ်တဲ့ခါကျရင်အထူးတဖြင့်ယောက်ျားလေးတွေဆိုရင်စစ်သွားတိုက်ရမှာတွေပါတယ်ပေါ့နော်အဲ့မျိုးတွေရှိတဲ့ကြောင့်လည်းဒီလူငယ်တွေကိုလည်းအဲ့လိုမျိုးပေါ့နော်နည်းဟိုဘယ်လိုမလဲကြောက်စိတ်ပုံစံပေါ့နော်အဲ့လိုမျိုးပေးမိတဲ့လူတွေဖြစ်နေတာတွေတွေ့ရတယ်ခင်ဗျာဟုတ်ကဲ့
ဒီလက်ရှိအာဏာရ DPP ပါတီကဝီလျံလိုက်ချင်းတယ်ပေါ့လေအခုသူကထိတ်ကပြေးနေတယ်ပေါ့လေသူသာပြန်ပြီးတော့နိုင်ရခဲ့မယ်ဆိုလို့ရှိရင်တရုတ်နိုင်ငံထက်ကိုဟိုဒီမိုကရေစီပို့လိုလားတဲ့အမေရိကန်လိုနိုင်ငံမျိုးနဲ့ပို့ပြီးတော့သူကဆက်ဆံရေးပို့ခိုင်မြဲအောင်လုပ်ဖို့ရှိတယ်လေဆိုတော့ဒါအောင်လဲတရုတ်ဘက်ကနေပြီးတော့မှလိုလားဖို့မရတဲ့သဘောနဲ့သူတို့လိုလားတဲ့ဒီကွန်မြူနတီပါတီကိုမဲထည့်ဖို့ဖိအားပေးတာရှိတဲ့အခါကျတော့ဒီလူငယ်ပိုင်းနေရာပေါ့နော်ဆောဆောကကိုတောမတ်ပြောတယ်လို့လူငယ်ပိုင်းနေရာသဘောထားရောဒီစစ်ပွဲဖြစ်မှနဲ့တရုတ်ရဲ့ရန်နဲ့ပတ်သက်လို့သူတို့ရဲ့ဒီဆုံးဖြတ်ချက်ပေါ်မှာဘယ်လောက်ထိလွှမ်းမိုးမှုရှိတယ်လို့ရောပြောလို့ရလဲရှင့်
အော်ဒီတစ်ခါမှလူငယ်တွေကတော့လူကြီးပိုင်းတွေကကြတော့ခုနကကျွန်တော်ပြောလို့ပဲစိုးရိမ်ပူပန်မှုရှိတယ်ဆိုပေမဲ့လူငယ်ပိုင်းတွေကြတော့တခုစိတ်ပူတာကကြတော့အကယ်၍ဒါပေါ့နော်သူတို့ကဒီတစ်ခါမှမှန်ကန်တဲ့ရွေးချယ်မှုမလုပ်ဘူးဆိုရင်တချင်ကြရင်လုံးဝပေါ့နော်ဟိုရှေ့မှာဆိုရင်ဟောင်ကောင်လိုမျိုးဖြစ်သွားမလားဒါမှမဟုတ်ဆိုရင်တချင်ကြရင်ကိုယ်မှဒီလိုမျိုးမဲထဲပိုင်ခွင့်အောင်ဆုံးရှုံးသွားမလားဒါတွေလည်းသူတို့ကစိတ်ပူတာဖြစ်တဲ့ကြောင့်ပေါ့နော်ဒီလိုမျိုးအန်ဒီရဲ့အခက်ခဲတွေကြားထဲကနေစမှာရှိပေမဲ့လည်းကိုယ့်ရဲ့လိုလားတဲ့ဒီဒီမိုကရေစီနဲ့လွတ်လပ်မှုအတွက်ကိုပဲသူတို့ကရှေ့တန်းဦးတင်ပြီးတော့ပေါ့နော်ပေးကြတာရှိကြတယ်ခင်ဗျာပုံမှန်ဆိုရင်တော့လူငယ်တွေကြားမှာကျွန်တော်ပုံမှန်အပြင်ဆိုတော့ကိုကဘယ်ပါတီကိုကြိုက်တယ်ဆိုတော့ဆွေးနွေးလို့မရှိဘူးဒါပေမဲ့ဒီတစ်ခေါက်မှာတော့ထူးထူးခြားခြားပေါ့နော်လူငယ်တွေကြားမှာသူတို့ကပို့ပြီးတော့ပွတ်ပွတ်နေနေပြောတာလေသူတို့ကဘယ်ဘက်ကိုပို့ပြီးတော့ရိုင်းနေအဲ့ဒီတို့ကြောင့်အားလုံးရဲ့အမြင်အရဘယ်လိုလဲဒီလိုမျိုးပေါ့နော်သူတို့လိုလားတဲ့ပါတီပေါ့နော်ဥပမာလူငယ်တွေကြားအကျိတ်ပါတီပေါ့နော်အဲ့ဒီမျိုးဥစားတွေပို့ပြီးတော့ပွင့်နေစာဆွေးနွေးတာလာတွေ့ရတယ်ခင်ဗျဒါကိုကြည့်ချင်းအားဖြင့်ဆိုရင်လည်းလူငယ်တွေဟာဒီလက်ရှိပေါ့အခြေအနေမှာလက်ရှိဒီအာနာယီလက်ရှိပေါ့နော်အခုဒီအစိုးရပေါ့နော်အခုဒီဝီဆိုင်ဝင်ဒီအစိုးရကိုပို့ပြီးတော့လိုလားလာကိုတွေ့ရတယ်ခင်ဗျဒါကို